့တဲ့ဂျော်လန်နေ့နေ့ကနေပြီးတော့စစ်သမိုင်းပြတိုင်းမှာဘူဂျုံစိုးနိုင်ဦးဆောင်တဲ့တမတော်သတင်းမှပြန်ကြရေးအဖွဲ့ကသတင်းစာရှင်းလင်းပွဲတစ်ခုလုပ်ပါတယ်။နေပြီးတော့ခြေဆိုင်သတင်းတော့တော်တော်များများတက်ရောက်တဲ့အဲဒီပွဲမှာပြန်ကြရေးအဖွဲ့ကအချက်နဲ့အကြောင်းအရာတော်တော်များများကိုရှင်းရှင်းလင်းလင်းရှင်းပြသလိုသတင်းတော့ဒီရဲ့မိငုံပေါင်းများစွာကိုလည်းဖြေပါတယ်။အဲဒီသတင်းစာရှင်းလင်းပွဲမှတ်တမ်းကိုတမတော်ပိုင်းမြောက်ဦးသတင်းစာကပုံနှိပ်ဖော်ပြရမှာတရက်ကိုသတင်းစာဆာမျက်နှာနှစ်မျက်နှာနှုံးနဲ့လေးရက်ဇက်တိုက်ဖော်ပြရသည့်အထိရှင်းပြပါတယ်။ဘယ်လိုပဲဖြစ်ဖြစ်ဒီရှင်းလင်းမှုတွေမှာတပ်မတော်ရဲ့ညီညာရေးနဲ့ပတ်သက်တဲ့သဘောထားအေးအေးရခိုင်တပ်ဖွဲ့နဲ့ပတ်သက်တဲ့ယက်တိကျက်အရက်ပဲစစ်ပဲဆက်ဆံရေးတပ်မတော်နဲ့တရားဥပဒေစိုးမိုးရေးစတဲ့အကြောင်းအရာမျိုးစုံပါဝင်ပြီးစိတ်ဝင်စားဖို့လည်းကောင်းပါတယ်။တပ်မတော်ရဲ့ဒီနေ့ယက်တိကျက်လှုပ်ဆောင်ချက်တွေနဲ့ပတ်သက်ပြီးဘလို့အကျိုးဆက်တွေဖြစ်လာနိုင်မလဲဆိုတာဂုရုပတ်လေးလာဆန်းစစ်တင်ပြသွားပါမယ်
။တပ်မတော်ရဲ့ရှင်းလင်းချက်တွေဖြေကြားချက်တွေထဲမှာအရင်အကြီးဆုံးအပိုင်းကငင်းငယ်ရေးနဲ့ပတ်သက်ပါတယ်။အလုံးတိကြပြီးဖြစ်တဲ့အတိုင်းတက်မတော်နဲ့တိုင်းနာလက်မကိုင်ဆယ်ပွဲ NCA လို့ခေါ်တဲ့အပြည့်ရဲ့စာချုပ်လက်မှတ်ရေးထိုးထားပြီးဖြစ်တဲ့အတိုင်းတရားဝင်ဆွေးနွေးပွဲတွေရပ်ဆိုင်းနေပြီးငင်းငယ်ရေးလုပ်ငန်းစဉ်ရှေ့မတိုးတာနောက်မဆုတ်တာအခြေအနေရောက်နေပါတယ်။အကြောင်းရင်းကတော့တက်မတော်ဘက်ကစုပ်ကင်ထားတဲ့တခုတည်းသောတက်မတော်မူနဲ့ပြည်တော်စုကခွဲမထွက်ရဆိုတဲ့စာသားအကြောင်းအရာတွေပါ။အခုသတင်းစာရှင်းလင်းပွဲမှာတော့ဗိုလ်ချုပ်စိုးနိုင်ဦးကငင်းငယ်ရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတက်မတော်ဘက်ကတော့တခုတည်းသောတက်မတော်မူဝါဒအတိုင်းဆက်ပြီးရပ်တည်နေကြတဲ့အကြောင်းခွဲမထွက်ရနဲ့ပတ်သက်ပြီးတော့လေ don't လို့ပြောကြားထားပြီးဖြစ်တဲ့အကြောင်း don't လို့မပြောရင် do လို့ရတဲ့အယူအဆတွေရှိတဲ့အကြောင်းတက်မတော်အနေနဲ့ fairness စနစ်နဲ့ democracy ကိုလက်ခံပေမဲ့ခွဲထွက်လို့မရတဲ့အကြောင်းငင်းငယ်ရေးမူဝါဒ6ရက်ချမှတ်ထားပြီးဖြစ်လို့လုံးဝပြောင်းလဲမှာမဟုတ်ကြောင်းပြောဆိုခဲ့ပါတယ်ဒီချက်တွေကိုကြည့်ရင်လက်တလောငင်းငယ်ရေးလုပ်ငန်းစဉ်မှာတစ်ဆုံနေတဲ့ပြဿနာကိုတိတ်မကြခင်မှာဖြေရှင်းနိုင်လိမ့်မယ်လို့တော့မယူဆနိုင်ပါဘူး။ငင်းငယ်ရေးနဲ့ပတ်သက်ရင် NCA လက်မှတ်ထိုးမထားတဲ့တိုင်းသားလက်မှတ်ကိုင်းတွေအရေးကလည်းရှိနေပြန်ပါလေ။ KIO ရခိုင် AA တအောင်းတပ်ဖွဲ့ကိုကံတပ်ဖွဲ့စတဲ့လေးဘွဲ့နဲ့အစိုးရငင်းငယ်ရေးကိုယ်စားလှယ်အဖွဲ့နောက်ဆုံးတွေ့ဆုံခဲ့ချိန်ကတိုင်းသားလေးဘွဲ့ဘက်ကနေနှစ်ဖက်အပြစ်ခံရစဲရေးလုပ်ဖို့ဆွေးနွေးထားတာရှိနေပါတယ်။ဒီသတင်းစာရှင်းလင်းပွဲမှာတော့တက်မတော်ဘက်က NCA လမ်းကြောင်းအတိုင်းပဲဆောင်ရွက်သွားမှာဖြစ်တဲ့အကြောင်း NCA TA အောက်ကိုပဲဝင်လာဖို့လိုတဲ့အကြောင်းပြောဆိုခဲ့ပါတယ်။လက်တလောငင်းငယ်ရေးကော်မရှင်နဲ့မြောက်ပိုင်းလေးဘွဲ့တွေ့ဆုံရင်းညီရာတတ်မှတ်ချက်ညှိနှိုင်းလို့မရသေးတယ်လို့တစ်ဖက်ကအပြစ်ခံရစဲရေးတစ်ဖက်က NCA စာချုပ်ပဲဆိုရင်တော့ရှေ့တိုးနိုင်မဲ့လမ်းတော့သိမ့်မမြင်နိုင်သေးပါဘူး
။သတင်းတော်တွေထဲမှာအင်းရခိုင်တပ်ဖွဲ့နဲ့ဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးအပြစ်ခတ်ရစဲရေးလုပ်ပြီးဆွေးနွေးကြရင်မကောင်းဘူးလား။မင်းများသူရှိခဲ့ပါတယ်။တပ်မတော်ဘက်ကတော့ရခိုင်ပြည်နယ်မှာအင်းအခြေချခြင်းကိုလက်မခံတဲ့အကြောင်း stability operation လို့ခေါ်တဲ့တည်ငြိမ်မှုစစ်ဆင်ရေးကိုဆောင်ရွက်နေတယ်ဆိုပြီးပြက်ပြက်သားသားပြောဆိုခဲ့ပါတယ်။ပြန်ကြရေးအဖွဲ့ကရှင်းတဲ့ထဲမှာအရက်ပဲစစ်ပဲဆက်ဆံရေးဆိုင်ရာမှတ်သားစရာတချို့လည်းပါပါတယ်။အဲ့ဒါကတော့အင်းဒီရွာလူသတ်မှုနဲ့ထောင်ဒဏ်နှစ်ရှည်ကြားခံနေရတဲ့တပ်မတော်သားတွေကိုတပ်မတော်ကာကွယ်ရေးဦးစီးချုပ်ကထောင်ဒဏ်တစ်နှစ်ပြောင်းလဲပြီးလွှတ်ပေးလိုက်တဲ့ကိစ္စပါ။ဒါကကာကွယ်ရေးဦးစီးချုပ်ကတပ်မတော်ဥပဒေနဲ့အညီဆောင်ရွက်တာဖြစ်ပြီးသူ့အဆုံးဖြတ်ဟာနောက်ဆုံးအတီဖြစ်တယ်လို့ဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောပါတယ်။သူကဥပဒေအကြောင်းအရာအရတော့အဲ့ဒါကတပ်မတော်ကာကွယ်ရေးဦးစီးချုပ်ရဲ့အဆုံးဖြတ်ပဲ။တပ်မတော်ကာကွယ်ဦးစီးချုပ်ရဲ့အဆုံးဖြတ်ဖြစ်တဲ့အတွက်ကြောင့်သူကဒီဟာတွေနဲ့ပတ်သက်ပြီးစစ်ဘက်တရားစီရင်နဲ့ပတ်သက်ပြီးတော့ကြအစိုးရဘက်ကနေပြီးမေးလိုက်ရင်တော့ပြန်ပြောပြဖို့တာဝန်ရှိတယ်။သို့တော်ဒီမှာဘယ်လိုဆုံးဖြတ်ခဲ့တယ်ဆိုတာနဲ့ပတ်သက်ပြီးတော့ကြစစ်ဘက်တရားစီရင်အမှုတိုင်းကိုဘယ်လိုဆုံးဖြတ်တယ်ဆိုတာနဲ့ပတ်သက်ပြီးတော့သမရအစီကိုပြန်ပြောဖို့တာဝန်တော့အခြေခံဥပဒေမှာထည့်ရေးထားတာတော့မရှိဘူး။သူ့ကိုအပြည့်ပြပေးထားတာဖြစ်တယ်လို့ပြောခဲ့ပါတယ်။လောက်ဆိုရင်အရက်ပဲစစ်ပဲဆက်ဆက်ရေးတပ်မတော်ခေါင်းဆောင်တွေရဲ့သဘောထားကိုမှန်းဆလို့ရနိုင်ပါတယ်
။ပြန်ကြားရေးဖွဲ့ဖက်ကရှင်းတဲ့အထက်မှာမီဒီယာသမားတွေဖွဲ့စည်းပုံပြင်ရေးဟောပြောသူတွေတန်ထက်ထိုးသူတွေ Facebook မှာ post ရေးတင်သူတွေကိုတပ်မတော်ကတရားစွဲနေတဲ့ကိစ္စလည်းပါပါတယ်။အခုဆိုရင်တပ်မတော်ဟာဒေါက်တာမင်းထင်ကိုကိုကြီးဗိုလ်ကြီးဟောင်းညီမျိုးစင်မန်းတောင်လုံးပြန်တောင်တို့မျိုးဆက်တန်ချက်အဖွဲ့ဝင်9ယောက်အေယာဝတီသတင်းဌာနအယ်ဒီတာကိုရဲမီ DMG သတင်းဌာနကအယ်ဒီတာချုပ်နဲ့အမှုဆောင်ဒါရိုက်တာကိုအောင်မင်းဦးမန္တလေးကရွှေဝါရောင်ဆရာတော်ဦးတော်ပိတာအလင်္ကာကျေစတဲ့သူတွေကိုဆက်သွယ်ရေးဥပဒေပုံမှ66ဂါကြီးအာမခံမရနိုင်တဲ့ပုံမှ905ဂါကြီး905ခါခွေ ပုံမှန်စက္ကွန်နှစ်စာရီနဲ့တရားစွဲထားပါတယ် DMD သတင်းဌာနကိုတော့သတင်းရဲတပ်ဖွဲ့ကစွဲတာဖြစ်ပြီးစံနဲ့အမှုအလုံးတက်မတော်အရာရှိတွေကအမှုဖွင့်ထားတာတွေပါဒါနဲ့ပတ်သက်ပြီးဗိုလ်ချုပ်ဇော်မင်းထွန်းကတော့မီဒီယာတွေကိုတရားစွဲတယ်ဆိုတာအခုခေတ်မှာမဟုတ်ပဲအရင်ပါလီမန်ဒီမိုကရေစီခေတ်ကတည်းကရှိခဲ့တဲ့အကြောင်းအဲ့ဒီခေတ်ကမီဒီယာအချင်းချင်းတရားစွဲတာတောင်ရှိခဲ့တဲ့အကြောင်းအခုတက်မတော်ကစွဲတယ်ဆိုတာအမှုနည်းနည်းလေးပဲဖြစ်တဲ့အကြောင်းအခြေခံပုံမှန်ဥပဒေ349မှာနိုင်ငံသားတိုင်းဟာဥပဒေရဲ့အကာအကွယ်ကိုတန်းတူညီမျှရပိုင်ခွင့်ရှိတယ်လို့တက်မတော်အနေနဲ့လည်းသူ့ရဲ့ဂုဏ်သိက္ခာအတွက်ဥပဒေရဲ့အကာအကွယ်ကိုရယူပိုင်ခွင့်ရှိတယ်လို့ခြေပပြောဆိုခဲ့ပါတယ်။လို့အဲ့ရင်နောက်ထပ်လည်းတရားစွဲအုပ်နဲ့တဘောပါ
။ရင်းရဲရေးတိုက်ပွဲအရပ်ပဲစစ်ပဲဆက်ဆက်ရေးလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်စတာတွေနဲ့ပတ်သက်ပြီးမီဒီယာတွေကဘယ်လိုပဲဝေဖန်ရေးသားတာတွေရှိပေမဲ့ဘုရုပ်ထုံးလုံးကြီးကတော့ငင်းညာကြီးကိုတက်မတော်ကလုံလုံလားလားနဲ့ဆောင်ရွက်နေတာဖြစ်တဲ့အတွက်တက်မတော်ကလုံလုံငင်းညာကြီးပျက်စီးတယ်ဆက်မသွားနိုင်ဘူးငင်းညာကြီးမတိုးနိုင်ဘူးဆိုတဲ့အခြေအနေမျိုးဆိုတာဖြစ်နိုင်ကြလားမဖြစ်နိုင်ဘူးလားအားလုံးစဉ်းစားကြည့်ကြဖို့လိုတယ်ဆိုပြီးပြောဆိုခဲ့ကြောင်းပါ